နှစ်ပေါင်းများစွာပဋိပက္ခတွေနဲ့ဖိစီးနှိပ်စက်မှုခံရတဲ့မြန်မာနိုင်ငံသားတွေငြိမ်းချမ်းမှုရရှိဖို့အတွက်ပိုယဟန်မန်ကြီးဖရန်စစ်ကတနင်္လာနေ့စိန့်ပီတာရှင်ပြည်မှာပြုလုပ်တဲ့စူဝေးဆူတောင်းပွဲမှာထပ်ပြီးတော့ဆူတောင်းပေးခဲ့ပါတယ
်။ To once again implore the gift of peace on Myanmar.
မကြာခင်နှစ်တွေအတွင်းမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့အတူပြည်သူတွေဆွတ်ဆွတ်ဝါဝါခံစားနေရတာတွေတတ်တာရှိဖို့အတွက်ဖရဲသခင်ကငြိမ်းချမ်းရေးလက်ဆောင်ပေးဖို့ပိုယဟန်မင်းကြီးကဆူတောင်းပေးခဲ့တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာမှီတင်းနေထိုင်ကြသူတွေအနေနဲ့ဆိုးရတဲ့ခံစားမှုတွေ၊တေဆုံးအောင်မှုတွေကြောင့်မျက်ရည်မစင်နိုင်ဖြစ်နေကြပေမဲ့ငြိမ်းချမ်းတာယာမှုရှိလာစေဖို့အတူလက်တွဲပြီးအခက်အခဲတွေအတူတကွကျော်ဖြတ်နိုင်အောင်ပူးပေါင်းဆောင်ရွက်နိုင်အောင်လည်းဆူတောင်းပေးခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခု6လတည်းရောက်လာခြင်းအထိစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေရှိနေစေဖြစ်ပြီးစစ်တပ်နဲ့ရဲရဲအကြမ်းဖက်နှိမ်နင်းမှုကြောင့်တေဆုံးရသူက1150ကျော်နေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင် ABB ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ကောင်စီတပ်တွေနဲ့တန်းတန်းလက်နက်ကင်တပ်ဖွဲ့တွေဒေသခံပြည်သူစစ်ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေနေရာအတော်များများမှာဖြစ်ပွားနေစေဖြစ်ပြီးမြန်မာနိုင်ငံတလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးရသူက2000ကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။